မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်နေချိန်မှာပဲမြန်မာအခြေအနေကိုစိုးရိမ်ကြောင်းသက်ဆိုင်သူအလုံးထင်းထင်းထင်းထင်းဆောင်ရွက်ကြဖို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်အနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့စနေနေ့တုန်းကမန္တလေးမှာအမျိုးသားနှစ်ဦးတေဆုံးခဲ့ရမှုနဲ့ပတ်သ ချင်နေတွေကိုတရုတ်ကစိုးရိမ်ပါတယ်နိုင်ငံရဲ့တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးကိုသက်ဆိုင်သူအလုံးကအလေးထားပြီးထိမ့်နှင်းသိမ့်သိမ့်ရှိကြဖို့မပြေလည်မှုတွေကိုအခြေခံဥပဒေနဲ့အညီဥပဒေပေါင်းအတွင်းကဖြည့်ရှင်းကြဖို့နိုင်ငံရေးလူမှုရေးတည်ငြိမ်မှုကိုထိမ့်သိမ့်ကြဖို့မျှော်လင့်ကြောင်းဖြေကြားခဲ့တာပါမြန်မာပြည်မှာဆီယနာတိန်နာကိုတရုတ်ကထောက်ခံတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့တရုတ်ကညှင်းပါတယ်။ဒါပေမဲ့ဆီယနာတိန်မှုနဲ့ပတ်သက်လို့တော့မြန်မာပြည်ရင်းရေးဖြစ်တယ်လို့ပြောဆိုပြီးအတိတ်တလင်းကန့်ကွက်မထားပါဘူးရှင်။